လေးရှားနိုင်ငံအတွင်းရွှေ့ပြောင်းအလုပ်သမားတွေငှားရမ်းအသုံးပြုတာကိုပိတ်ပင်တဲ့စီးမြင့်ဥပဒေအသစ်တွေကိုမလေးရှားအစိုးရကပြန်ပြီးဖြေလျှော့ပေးလိုက်ပြီဖြစ်ပါတယ်ဒီစီးမြင့်တွေဟာကိုရိုနာဗိုင်းရပ်စ်ကြောင့်ကျဆင်းနေတဲ့မလေးစီးပွားရေးပြန်လည်နလန်ထူရေးကိုအကြီးအကျယ်ထိခိုက်စေလိမ့်မယ်လို့စီးပွားရေးလုပ်ငန်းအုပ်စုတွေကသတိပေးပြီးမှစီးမြင့်အသစ်တွေကိုဖြေလျှော့ပေးကြောင်းမလေးလူသားရေးမြင့်ဝန်ကြီးဌာနကအခုလိုကြေညာခဲ့တာဖြစ်ပါတယ်စီးမြင့်ဥပဒေအသစ်တွေရနိုင်ငံသားရွှေ့ပြောင်းလုပ်သားတွေကိုစိုက်ပျိုးရေးနဲ့ဆောက်လုပ်ရေးကဏ္ဍတွေမှာသာငှားရမ်းအသုံးပြုခွင့်ပေးထားပြီးကျန်တဲ့လုပ်ငန်းတွေမှာအသင့်ငှားရမ်းအသုံးပြုခွင့်ကိုပိတ်ပင်ထားခဲ့တာဖြစ်ပါတယ် COVID-19 ကြောင့်အလုပ်လက်မဲ့ဖြစ်ခဲ့ရတဲ့မလေးနိုင်ငံသားတွေအလုပ်ကင်ပြန်ရရေးကိုရည်ရွယ်ပြီးဒီစီးမြင့်တွေကိုထုတ်ပြန်ခဲ့တာလို့မလေးအစိုးရကပြောထားပါတယ်ဒါပေမဲ့အခုတော့လုပ်ငန်းကဏ္ဍအလုံးမှာရွှေ့ပြောင်းလုပ်သားတွေကိုငှားရမ်းအသုံးပြုနိုင်တယ်လို့လူသားရေးမြင့်ဆိုင်ရာဝန်ကြီးဆရာဗန္နာမူရဂန်ကပြီးခဲ့တဲ့ပတ်ထဲပြန်လည်ကြေညာခဲ့ပါတယ်အခုလိုဖြည့်လျှော့ပေးတဲ့ဆိုပေမဲ့ဝန်ကြီးမူရဂန်ရဲ့ကြေညာချက်မှာချွင်းချက်တွေကလည်းပါဝင်နေပါတယ်။ငားရမဲ့နိုင်ငံသားအလုပ်သမားတွေဟာနိုင်ငံတွင်းရောက်ရှိပြီးနေသူတွေဖြစ်ရမှာဖြစ်လို့သူတို့လက်ထဲတရားဝင်အလုပ်လုပ်ခွင့်ပါမယ့်ရှိရမယ်လို့လည်းပြောပါတယ်။ဒါအပြင်အဲ့ဒီလူသားတွေဟာလုပ်ငန်းကဏ္ဍတူတစ်ခုအတွင်းလုပ်ကိုင်နေသူတွေဖြစ်ပြီးလုပ်ငန်းကဏ္ဍတစ်ခုကနေနောက်တစ်ခုကိုကူးပြောင်းလုပ်ကိုင်ခွင့်မရှိဘူးလို့လည်းဝန်ကြီးမူရဂန်ကဖြည့်ဆွက်ပြောဆိုခဲ့ပါတယ်။မလေးဆိုရရဲ့ကြေညာချက်ကိုတချို့လုပ်ငန်းရှင်တွေကကြိုးဆိုပေမဲ့တချို့ကတော့တားမြစ်ချက်တွေအလုံးဖြည့်လျှော့ပေးတယ်လို့ပြောပါတယ်။ဒီအချိန်လေးအောင်မှာရွှေ့ပြောင်းလုပ်သားတွေကိုငှားရမ်းဖို့အခက်အခဲရှိနေတယ်လို့မလေးအလုပ်ရှင်များဖက်ဒရေးရှင်းကအမှုဆောင်ဒါရိုက်တာဆမ်ဆဒမ်ဘဒန်ကပြောပါတယ်။ရွှေ့ပြောင်းလုပ်သားတွေလုပ်ငန်းကဏ္ဍတစ်ခုကနေနောက်တစ်ခုကိုပြောင်းလဲလုပ်ကိုင်ခွင့်မရရင်မလေးစီအောင်စိုက်ပျိုးရေးလုပ်ငန်းမှာလုပ်သားအင်အားပြတ်လတ်မှုအများဆုံးကြုံတွေ့ရနိုင်ကြောင်းဒါပေမဲ့ကျန်းမာရေးဆိုင်ရာအကာအကွယ်ပစ္စည်းတွေထုတ်လုပ်တဲ့လုပ်ငန်းလိုစမှုလမှုကဏ္ဍတွေကလုပ်သားတွေအတွက်ကတော့အဲ့ဒီကဏ္ဍတဲမှာပဲတခြားအလုပ်တွေပြောင်းလဲလုပ်ကိုင်နေတဲ့အခွင့်အရေးဆက်လက်ရှိနေဦးမှာဖြစ်ကြောင်းဆမ်ဆဒမ်ကထောက်ပြထားပါတယ်ခင်ဗျ။